တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်16653ညငါမှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာI'm yours all big and we
are ဒေါက်တာရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝေစားသောက်နေကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာဖြည်းဖြည်းချင်းညက်အောင်ဝါး၍စားပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။အစာအစာကိုစားတဲ့အခါမှာအစာကြေဖို့ဖြည်းဖြည်းစားသင့်ပါတယ်။အစာမကြေတဲ့ယောဂါကိုရှောင်ရှားလူသူများနဲ့ဖျားသခင်ရဲ့အမှုတော်မှာအကောင်းဆုံးပါဝင်ထမ်းဆောင်စေနိုင်မဲ့တကူးတွေကိုထိမ့်သိမ်းဆောင်ရှောက်ဖို့တောင်းဝန်ရှိတယ်လို့သဘောပေါက်တဲ့သူတွေဟာအဲ့ဒီအချက်ကိုကောင်းကောင်းသတိထားသိရှိရမှာဖြစ်ပါတယ်။အစာစားဖို့အချိန်နှဲနေလို့ရှိရင်ကြောသောပါမစားပဲအစာကိုလျှော့စားပါဖြည်းဖြည်းချင်းညံ့ညံ့ဝါးပြီးစားပါအစာများများစားခြင်းထက်ညံ့ညံ့ဝါးစားခြင်းကပိုပြီးတော့အကျိုးရှိသလိုအရသာရှိတဲ့အစာများများကိုစားခြင်းထက်ဗစက်ထဲမှာအချိန်ကြာကြာထားပြီးဝါးပြီးစားခြင်းကပိုပြီးတော့အကျိုးရှိပါတယ်စိတ်လှုပ်ရှားနေတဲ့သူတွေစိတ်တော့ကရောက်နေတဲ့သူတွေနဲ့ရေကြီးတုပ်ပြဖြစ်နေတဲ့လူတွေဟာစိတ်မငြိမ်မချင်းအစာစားဖို့မသင့်လျော်ပါဘူးအကြောင်းကတော့အကြီးအကျယ်အသုံးပြုခြင်းခံထားရတဲ့ဗဒနာကြတဲ့ခွန်အားတွေဟာအစာကြေညက်စေတဲ့အရေးတွေကိုပေးစွမ်းနိုင်ခြင်းမရှိတော့တဲ့အတွက်ကြောင့်ဖြစ်ပါတယ်အစာကိုဖြည်းဖြည်းနဲ့ညံ့ညက်ဝါးစားသင့်ပါတယ်တရေနဲ့စားလိုက်တဲ့အစာတွေအချိုးကျကျရောနှောသွားစေဖို့အစာကြေစေတဲ့အရေးတွေပုံမှန်အလုပ်လုပ်နိုင်စေဖို့အဲ့ဒီအချက်ဟာအင်မတန်မှအရေးကြီးပါတယ်ပြန်လဲကျမ်းမာလာအောင်လှုပ်ဆောင်ရမယ်ဆိုရင်ကတွင်းတောင့်တမှုကိုချုပ်တီးခြင်းအစာကိုဖြည်းဖြည်းဝါးစားခြင်းနဲ့တကြိမ်ကိုအစာမျိုးစုံမစားခြင်းဟာအဓိကဖြစ်ပါတယ်ဒီအချက်ကိုထပ်ခါတလဲလဲကျင့်သုံးဖို့လိုအပ်ပါတယ်အစာစားတဲ့အခါမှာတကြိမ်တည်းမှာအစာမျိုးစုံစားခြင်းဟာကျန်းမာရေးပြုပြင်ပြောင်းလဲရေးစီးမြင်တွေနဲ့မကိုက်ညီပါဘူးအသားကိုဖြတ်ပြီးတော့တက်တက်လို့စားတော့မယ်ဆိုရင်တတိကြီးစွာထားရမယ်ပြင်ဆင်ချက်ပြုလုပ်ရမယ်အစာတွေကိုဝါးစားဖို့လိုတဲ့အစာချောက်တွေကိုစားခြင်းဟာပိုပြီးတော့ကောင်းပါတယ်။ကျန်းမာရေးနဲ့ပြည့်စုံတဲ့အစာအစာပြင်ဆင်ခြင်းဟာကောင်းကြီးမင်္ဂလာတစ်ပါးဖြစ်ပါတယ်။ရိုးစင်းတဲ့နီးနဲ့ဂရုတစိုက်ပြင်ဆင်ထားတဲ့ပေါင်မုတ်ညိုတွေဟာကျန်းမာရေးအတွက်ထောက်ကူပြုပါတယ်။ပေါင်မုတ်မှာအချင်တက်လုံးဝမပါရှိစေရပါဘူး။တည်တည်ချာချာကြက်အောင်ဖုတ်ရမယ်။ဒီနီးအပြင်နုညံ့ခြင်းနဲ့မာတင်းတင်းဖြစ်ချင်းနှမျိုးစလုံးကိုရှောင်ရှားနိုင်လိမ့်မယ်။ပေါင်မုတ်တွေကိုဖြည်းဖြည်းနဲ့ညံ့ညံ့ဝါးစားမယ်ဆိုရင်ခန္ဓာကိုယ်ရဲ့လိုအပ်ချက်တွေပြည့်ဝနေပါလိမ့်မယ်။ ပေါင်မုတ်အလုံးတွေပြုတ်လုဖို့ရေသန့်သန့်နဲ့နွားနို့မလိုက်အနှဲငယ်ကိုအသုံးပြုပြီးတော့ဂျုံမုတ်ကိုနေရမယ်။မုတ်ညက်တွေကိုအလုံးတွေလုံးပြီးတော့အာဗင်ထဲမှာထည့်ပြီးတော့ဖုတ်ရမယ်။ချိုမိန်နဲ့အရသာနဲ့ပြည့်စုံတဲ့ပေါင်မုတ်တွေကိုရရှိပါလိမ့်မယ်။သွားအတွက်ရောအစာအိမ်အတွက်ရောအကျိုးထူးတွေရရှိနိုင်မယ်။ပေါင်မုတ်ကိုလည်းညက်ညက်ဝါးစားရမယ်။ကောင်းတဲ့အသွေးသားနဲ့ခွန်အားတွေကိုတိုးပွားစေပါလိမ့်မယ်။မိမိတို့ရဲ့ခန္ဓာကိုယ်ကိုထိခိုက်အောင်လုပ်နေတဲ့လူတွေဟာကိုယ့်ကိုယ်ကိုပျက်စီးသွားအောင်လုပ်မိမှာကိုသတိပြုရမယ်။မိမိတို့စားတဲ့အစာတွေဟာရိုးစင်ပြီးကျန်းမာရေးအတွက်ကောင်းတဲ့အစာတွေဖြစ်ပေမဲ့မိမိတို့ကိုထိခိုက်မှာဆိုတဲ့အတွက်အမြဲတစေစိတ်တော့ကရောက်နေတဲ့သူတချို့ရှိပါတယ်။တင်းတို့စားတဲ့အစာတွေကတင့်ကိုဒုက္ခပေးလိမ့်မယ်လို့မထင်ပါနဲ့။ဒီအကြောင်းတွေကိုလုံးလုံးမတွေးပါနဲ့လို့အဲ့ဒီလူတွေကသတိထားရမယ်။တင်းရဲ့အကောင်းဆုံးဆုံးဖြတ်ချက်အရာစားသုံးပါခန္ဓာကိုယ်အတွက်ခွန်အားဖြစ်စေဖို့အဲ့ဒီအစာကိုကောင်းကြီးပေးဖို့ဖျားသခင်ထံမှာဆုတောင်းပြီးဖြစ်တဲ့အတွက်တင်းတို့ရဲ့ဆုတောင်းသံကိုဖျားသခင်နားညောင်းတော်မူမဲ့ကိုယုံကြည်ပြီးတော့စိတ်ပူပန်ခြင်းမရှိဘဲစားတော့ပါလို့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါမယ်ရှင်တောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်
จะจองลีซีตะกอดตเปลี่ยนหยอกซีจีนเกรนีดาวบอเตซอนตูจองลีโนเยชูตเกนดูรีด้วยตูลีปีกาบูลองเนตูนะลองนาซีแตโกสเตกาล้วยนอเกเกแตปีเกบีลีလူတွေအတွက်သူလေးပေးလို့ညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတက်ဖို့ထာဝရမေစီသည်ပြည့်ရနိုးတဲ့နိခာယုံထွဲဆိုယုံမြနိုင်တန်ရလေမာရင်ဝဲနေကြတယ်ခင်းစေတကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့သူနှလုံးသားစီတဲ့ရေဒဲကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလိမောင်ကပါလူတွေအတွက်သူလေးပေးယုံရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆုံးကတဲ့တည်ခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတက်ဖို့ထာဝရမည်စီသည်မောင်ကပါလူတွေအတွက်သူလေးပေးလို့ညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့
တောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော့ရဓမ္မဆရာဦးတင်မောင်ဆန်းမှာဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။တောတာရှင်ရမမိတ်ဆွေများအားလုံးမင်္ဂလာပေါင်းနဲ့ပြေဝဆုံးနေကြပါစေ။ဒီနေ့မင်္ဂလာနေ့တက်ပါတို့ရှင်ခရစ်တော်မွေးဖွားခြင်းနဲ့သက်ဆိုင်သောကောင်းကြီးကိုလည်းများလဲညောင်များစွာခံစားရပါစေ။ဒီနေ့ပေးသွားမယ့်သတင်းစကားကတော့တန်ဝါတမပြုတ်ပဲမွေးဖွားခဲ့သူ။တန်ဝါတမပြုတ်ပဲနဲ့မွေးဖွားခဲ့သူဆိုပြီးတော့ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့ကဘာမမှာတို့ရှင်လူသားအားလုံးကတော့ တောင်ဝါသားပြုတ်ပြီးတော့မွေးဖွားခဲ့သူများဖြစ်ကြပါတယ်။အဖေနဲ့အမေအဖိုးနဲ့အမเนาะတောင်ဝါသားပြုတ်ပြီးမှကဘာပေါ်မှာရှိတဲ့တိရစ္ဆာန်ကစလူသားတွေအားလုံးကဆိုရှင်မွေးဖွားခြင်းကိုပြုတ်ကြပါတယ်။ဒါပေမဲ့ဒီနေ့ပြောသွားမယ့်သတင်းကတော့တောင်ဝါသားမပြုတ်ဘဲနဲ့မွေးဖွားခဲ့သူဖြစ်မှာဖြစ်နိုင်ပါမလားဒီသတင်းကဆိုရှင်ယနေ့ဒီအရာကိုပြီးခဲ့တဲ့တရက်ကလည်းမဖြစ်နိုင်တဲ့အရာမှာဖျားမှာမရှိဘူး။ဖျားသခင်ကဖြစ်နိုင်တဲ့ဖျားဖြစ်တယ်။တန်းနိုင်တဲ့ဖျားဖြစ်တယ်။အဲဒါကြောင့်ဖျားသခင်ရဲ့လှုပ်ဆောင်မှုရာအားလုံးကကောင်းမြတ်တာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဒီကဘာကြီးမှာမှလို့ချင်းလူသားတွေအနေနဲ့တော့စဉ်းစားလို့တွေးခေါ်လို့မတတ်နိုင်တော့အောင်ဖြစ်တဲ့အရာဖြစ်ပါတယ်။ဒီနေ့ရာဆိုရှင်ပြိုကညာကနေမှတံဝါတမပြုတ်ပဲနဲ့ကလေးမွေးဖွားတယ်ဆိုတာကတော့ဒီကဘာပေါ်မှာတော့မကြဘူးပါဘူးเนาะမကြဘူးဘူးမေတော်မာရိကလွဲလို့ကြံတဲ့မိန်းမတွေတဲမှာတို့ရှင်အပြိုကညာစစ်စစ်ကနေမှလုံးဝမှယောက်ျားနဲ့မပေါင်းဖက်ဖက်နဲ့မွေးဖွားတယ်ဆိုတာကတော့မကြဘူးပါဘူးเนาะမကြဘူးဘူးဒါပေမဲ့လည်းဇနစ်ကျွန်တော်တို့ကမာရိရဲ့အပြိုကညာမာရိအဖြစ်မွေးဖွားခဲ့တဲ့သားကတံဝါတာမပြုတ်ခဲ့နဲ့မွေးဖွားခဲ့တဲ့သားဖြစ်ပါတယ်။ယေရှာယနာဂရိကျခိုင်းခုနဲ့ငယ်ဆက်လေးမှာတို့ရှိရင်ကြည့်ရှုလို့တို့တို့သမီးကညာသည်ပရိသတ်တွေဆွဲယူ၍သားယောက်ျားကိုဖွားမြင်တဲ့တန်ထိုသားကိုအေမာနွေလအမည်ဖြင့်မဲ့ရတဲ့တန်တဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပရောဖက်ယေရှာယကပြောတယ်အပြိုကညာအပြိုကညာဆိုတာကဘာလဲလုံးဝအပြိုစစ်စစ်အဲဒီအပြိုကညာကနေမှသားယောက်ျားကိုဖွားမြင်မယ်ပရိသတ်ဆွဲယူပြီးတော့ထိုသားကိုအီမာနူရအမိဖြင့်မှဲ့ရမယ်တဲ့ဒါကြောင့်ရှင်မသက်ခိုင်းတဲ့ငွေ20ပါတို့ရှင်ထိုတို့ကြံစီ၍နေစေတဲ့အိမ်မက်ကိုမြင်ရသည်မှာသာမဏေဖျားကြီးကောင်းငွေနမသည်ထင်ရှား၍ဒါဝိတ်အမျိုးယောသသင်ဤခင်ဘောမာရိကိုထိန်းသိမ်းရမည်ခွင့်ကိုမစိုးရိမ်နဲ့ဤပဒရတသည်တန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏ကျွန်တော်တို့စဉ်းစားသလိုယောသလည်းစဉ်းစားခဲ့မှာဖြစ်ပါတယ်ယောသနဲ့မာရိကိုထိန်းသိမ်းဖို့မာရိနဲ့ဆက်ဆက်ထားပေမဲ့လည်းမာရိကိုဤကဲ့သို့ကိုဝင်ရှိလာတဲ့ခါမှာထိန်းသိမ်းဖို့ရတဲ့ယောသကလည်းငင်းဆန်မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အပြိုကညာနေမှာကိုဝင်ရှိလာတဲ့ခါမှာအဖေကဘယ်သူလဲ။သူနဲ့ဆက်နွယ်ခဲ့တဲ့သူကဘယ်သူလဲဆိုတာကိုမေးခွန်းထုတ်ကြမှာဖြစ်ပါတယ်။နော်တို့လောယောသရဲ့အုံနောက်ထဲမှာမေးခွန်းထုတ်နေမှာဖြစ်တယ်။ဒါပေမဲ့လည်းဘာဖြစ်လဲ။သာဝရဖျားရဲ့ကောင်းငင်တမန်ကတော့ဗျာထင်ရှားပြီးတော့သင်ရဲ့ခင်မောဖြစ်တဲ့မာရိကိုထိန်သိမ်းဖို့ရတဲ့အာမငယ်ပါနဲ့မစိုးရိမ်ပါနဲ့နော်မစိုးရိမ်ပါနဲ့ဒီပရိသတ်တွေကတန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်တယ်တန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်တယ်နော်မှတ်ထားပါမာရိဝမ်းပိုက်ထဲမှာပရိသတ်တွေဆွဲယူခဲ့တဲ့အရာကတန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်တည်လာတဲ့ပရိသတ်တွေဖြစ်တဲ့ကိုဝင်ဖြစ်ပါတယ်အဲရှင်လုကာခိုင်းတဲ့ငယ်30မှာတို့ရှင်ကောင်းငင်တမန်ကလည်းမာရိကြောင်းယုံခြင်းမရှိနဲ့သင်သည်ဖျားသခင်ရှင့်တော်၌မျက်နာရပြီသင်သည်ပရိသတ်တွေဆွဲယူ၍သားယောက်ျားကိုဖွားမြင်နိုင်မယ်ထိုသားကိုယေရှုအမည်ဖြင့်မဲ့ရမည်ဆိုပြီးတော့ကောင်းငင်တမန်ကလာပြောတယ်မာရိကတော့ဖျားတရားတကယ်ကိုင်းဆိုင်တဲ့အမျိုးသမီးတစ်ယောက်ဖြစ်တယ်ဖျားနဲ့တူမွေးလျော်ပြီးတော့ဖျားနဲ့တူသွားလာတယ်ဖျားသခင်ကိုတကယ်အားကိုးတယ်ဖျားသခင်ကိုတကယ်ယုံကြည်တဲ့သူတယောက်ဖြစ်တယ်အမျိုးသမီးတယောက်ဖြစ်တယ်အဲဒီကြောင့်ဖျားသခင်ကဒီအမျိုးသမီးကိုရွေးချယ်ပြီးတော့မာရိဇီကိုကောင်းငင်တမန်ကိုဆေလွတ်လိုက်ခြင်းဖြစ်တယ်ကောင်းငင်တမန်ရောက်လာတဲ့အခါမှာမာရိနေနဲ့ကြောင်းယုံထိတ်လန့်တာပေါ့နော်မာရိကြောင်းယုံခြင်းနဲ့မရှိနဲ့သင်ကဖျားသခင်ရှိတော်မှာမျက်နာရပြီတဲ့နော်ဖျားကိုယုံကြည်တဲ့အမျိုးသမီးနော်ဖျားကိုယုံကြည်တဲ့အမျိုးသမီးဖျားနဲ့တူမွေးတော်တဲ့အမျိုးသမီးဖြစ်တဲ့အတွက်ကြောင့်ဖျားသခင်ရှင်မှာမျက်နာရပြီမျက်နာရတဲ့အမျိုးသမီးတယောက်ဖြစ်တယ်เนาะဒါပေမဲ့ကပဲကောင်းငင်ထဲမှာဆက်ပြောတယ်တင်းမှာပရိသတ်တွေဆွဲယူပြီးတော့တားယောက်ချဖွားမြင်လိုက်မယ်တဲ့မာရိယာတစ်ပြေးချင်းကောင်းငင်ထဲမှာနဲ့စကားပြောရင်ပြောရင်းနဲ့ပို့ပြီးတော့အံ့ဩလာတယ်ပို့ပြီးတော့ကြောင်းရုံထိမ့်လန့်လာတယ်ကြောင်းရုံချင်းမရှိမယ်လို့ပြောမိမယ်လေပို့ပြီးတော့အံ့ဩလာတယ်เนาะအံ့ဩမိန်မောတွေ့ဝေးလာတယ်ဆက်ပြီးတော့နားထောင်တယ်ထိုသားကိုယေရှုလို့ဆိုပြီးတော့အမိမဲ့ရမယ်အငယ်34မှာရှင်လူကခိုင်းတဲ့အငယ်34မှာဘာဆက်ပြောလဲမာရိကလည်းဘယ်သူဖြစ်လိမ့်မည်နီးအကျွန်ုပ်ဒီယောက်ျားနဲ့မဆက်ဆံပါဟုကောင်းငင်တမန်အားပြန်ပြော၏မာရိကဘာပြောလဲ ဒါမဖြစ်နိုင်ဘူးဒါမဖြစ်နိုင်ဘူးဘယ်တော့ဖြစ်နိုင်မလဲကျွန်တော်ကယခုချိန်ထိယောက်ျားနဲ့တကားမှလည်းမဆက်ဆံဘူးဘူးကျွန်မကယခုချိန်ထိကျွန်မကိုယ်ကိုအပြိုကင်ညာနေနဲ့ထိမ့်သိမ်းဆောက်ရှောက်ထားတယ်ကျပြိုစစ်စစ်ပါနော်ဒါဖြစ်နိုင်တဲ့ကိစ္စမှမဟုတ်တာနော်မာရီအနေနဲ့ပြန်ပြောတယ်မာရီပြန်ပြောတယ်ဒီခါမှလို့ရှိရင်ငွေ35မှာကောင်းငင်တမန်ကလည်းတန်ရှင်းသောဝိညာဉ်တော်သည်သင်၏အပေါ်မှာတန်ရောက်တော်မူ၍အမြင့်ဆုံးသောဘုရားသခင်တကောအာနုဘော်တော်သည်သင်ကိုလွမ်းမိုးလိမ့်မည်ထိုအကြောင်းကြောင့်ထိုတန်ရှင်းသောသားသည်လည်းဘုရားသခင်သားတော်ဟုခေါ်ကိုယ်တမုတ်ချင်းကိုခံရလိမ့်မည်တဲ့ဘလောက်အံ့ဩဖို့ကောင်းလဲမာရိကသူ့ရဲ့အပျိုစင်စစ်ကနေမှကိုဝင်ရှိလာမယ်ဆိုတော့ဘလောက်အံ့ဩမလဲနော်မဖြစ်နိုင်တဲ့ကိစ္စလေးဒါကမဖြစ်နိုင်တဲ့ကိစ္စဒီကဘာအကြီးပေါ်မှာဆိုရှင်လူတိုင်းကမတွေးဘူးတဲ့အရာနော်အပျိုတိုင်းကလည်းဒါမျိုးတွေးဘူးမှမဟုတ်ဘူးငါအပျိုစစ်စစ်ငါအပျိုစစ်စစ်ဝမ်းပိုက်တဲ့မှာအလိုလိုနေကိုဝင်ရှိလာစီခြင်းနဲ့လို့ဘယ်သူမှလည်းတွေးဘူးမှမဟုတ်ဘူးဒါပေမဲ့မာရိကတကယ်ဖြစ်လာတယ်နော်ကောင်းကင်တမန်ကပြောတယ်ဒါနဲ့ကောင်းကင်တမန်ကပြောတယ်တန်ရှင်းသောဝိညာဉ်တော်တင့်ပေါ်မှာတည့်ရောက်တော်မူမယ်အမြင့်ဆုံးသောဖခင်သခင်ရဲ့တကောအာနုဘောကတင့်ကိုလွှမ်းမိုးလိုက်မယ်ဒါဖခင်ရဲ့အလိုတော်ဖြစ်တယ်ဖခင်သခင်ကတင့်ရဲ့ဝမ်းပိုက်ထဲမှာဆိုချင်တန်ရှင်းသောဝိညာဉ်တော်အပြင်ပရိသတ်တွေတည်လာမယ်ဆိုတာကိုကောင်းကင်တမန်ကရှင်းပြတယ်နော်အဲဒီသားကဆိုချင်တန်ရှင်းသောသားဖြစ်တယ်ပြီးရင်ဖခင်ရဲ့သားတော်လို့လည်းခေါ်ကိုတမုတ်ချင်းခံရမယ်ဆိုပြီးတော့ဖော်ပြတာတွေ့ရပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ယေရှုခရစ်တော်ကဒီကမ္ဘာလောကမှာလူသားအဖြစ်ခံယူခဲ့ပေမဲ့ယောက်ျားနဲ့မိန်းမတန်ဝါသားပြုတ်ပြီးတော့မွေးဖွားလာတဲ့သားမဟုတ်ဘူး။ဖခင်ရဲ့သားတော်ဖြစ်တယ်။နော်။ယောက်ျားနဲ့မိန်းမနဲ့တန်ဝါသားပြုတ်ပြီးတော့မွေးဖွားလာတဲ့ကလေးမဟုတ်ဘူး။အဲဒီအတွက်ကြောင့်ယေရှုခရစ်တော်ကဆိုရှင်ယနေ့အဓိကကျွန်တော်သိရမှာကတော့ရှင်အပျိုကညာမာရိအပျိုစစ်စစ်ကနေမှပရိသတ်တွေဆွဲယူပြီးတော့မွေးဖွားလာတဲ့ဖခင်ရဲ့သားတော်ဖြစ်တယ်။ဖခင်ရဲ့သားတော်ဖြစ်တယ်။ဒီဖခင်ရဲ့သားတော်ကတော့ရှင်မာရိရဲ့ဝမ်းပိုက်ထဲမှာမွေးဖွားလာပြီမဲ့ရှေးယခင်ကရှိခဲ့တဲ့ဖခင်ဖြစ်တယ်။အဲဒီတော့ကြောင့်လူစားတိခံယူခဲ့ခါမှာဖခင်ရဲ့သားတော်ဖြစ်တယ်။ဒါချစ်တော်မိတ်ဆွေတို့ဒီနေ့အော်ဖွေရာတွေကဖြစ်ဖြစ်ခဲ့ပါပြီ။ယေရှုခရစ်တော်မွေးဖွားခြင်းကအော်ဖွေရာဖြစ်ပါတယ်။လုံးဝမှတန်ဝါသားမပြုတ်ပဲနဲ့မွေးဖွားခဲ့တဲ့သားနော်ပြုကညာစစ်စစ်ကနေမှမွေးဖွားခဲ့တဲ့သားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဘာသူကဘာသားတွေအတွက်အလွန်မှပင်အော်ဖွေရာဖြစ်တယ်။မဖြစ်နိုင်တဲ့အရာကိုဘုရားသခင်ကဖြစ်အောင်ဖြစ်တည်ပေးခဲ့တယ်။ဖြစ်အောင်လုပ်ပေးခဲ့တယ်။ဖရားသခင်ရဲ့ရာဇဝင်မှာပြောခဲ့ပြီမဖြစ်နိုင်တဲ့ရာဇဝင်မဖြစ်ဘူးမလုံနိုင်တဲ့ရာဇဝင်မရှိဘူးမတားနိုင်တဲ့ရာအမှုရာမရှိဘူးဖရားသခင်ကအရာခတ်သိမ်းပြေဝဆုံနေတဲ့ဖရားဖြစ်တယ်အဲဒီတော့ကြောင့်ယေရှုခရစ်တော်ကအရာခတ်သိမ်းကိုတားနိုင်တဲ့ဖရားသခင်ရဲ့သားတော်အဖြစ်ဒီကမ္ဘာလောကကြီးမှာလာရောက်မွေးဖွားခဲ့တယ်အဲဒီမွေးဖွားခြင်းကကျွန်တော်ကျမတွေအားလုံးအတွက်ဖြစ်တယ်ကျွန်တော်ကျမတွေရဲ့အသက်တာကိုဖရားနဲ့တူကျွန်တော်တို့အတူရှိနေနိုင်ဖို့ရန်အတွက်ကျွန်တော်တို့เนี่ยဝေးกว่าခဲ့တဲ့กว่าဟားခဲ့တဲ့အခြေအနေမျိုးကနေမှာအတူတူနေထိုင်နိုင်ဖို့အတူတူသွားနိုင်ဖို့အတူတူရှောက်လန်းနိုင်ဖို့ရတဲ့ယေရှုခရစ်တော်အပျိုကညာမာရိရဲ့ဝမ်းပိုက်ထဲကနေမှာမွေးဖွားလာတာဖြစ်ပါတယ်ဒီမွေးဖွားခြင်းအပြင်ကျွန်တော်တို့ရဲ့အသက်တာအတွက်ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်ယေရှုခရစ်တော်သာဒီကမ္ဘာလောကကိုလာရောက်မမွေးခဲ့ဘူးဆိုရင်ကျွန်တော်တို့အတွက်ကညှို့လင်းချက်မရှိဘူးဒီနေ့ကျွန်တော်တို့ရဲ့အားလုံးရဲ့ညှို့လင်းချက်ကိုဖြည့်ဆည်းပေးနိုင်ဖို့ရန်အတွက်ယေရှုခရစ်တော်ဒီကမ္ဘာလောကမှာလို့ရှိရင်တန်ရှင်သောဝိညာဉ်တော်အပြင်ပရိသတ်တွေတည်ပြီးတော့မွေးဖွားခဲ့တယ်ဆိုတာကိုကျွန်တော်သိရှိခြင်းအပြင်ကျွန်တော်ရဲ့အသက်တာမှာယေရှုခရစ်တော်ရဲ့မွေးဖွားခြင်းပုံမပြီးမှဝမ်းရောက်ဖို့ခင်ကြပါဘူးအားပေးတယ်
Oh
တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်ခြင်းဒုက္ခပေါင်းနဲ့ပြည့်စုံနိုင်ကြပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်စမတ်ပုံပြင်လေးတွေကိုနားတော်တာဆင်ကြရအောင်နော်ဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်စမတ်စာရွက်ဖြူကလေးဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေမြို့လေးတစ်မြို့ရဲ့ကျောင်းလေးတစ်ကျောင်းမှာခရစ်တော်မွေးနေ့ရောက်တိုင်းခရစ်မတ်ဂျေဇုတော်ချီးမွမ်းခြင်းအစီအစဉ်အမြဲလုပ်တဲ့ကွယ်တနေ့တော့ခရစ်မတ်ဂျေဇုတော်ချီးမွမ်းခြင်းအစီအစဉ်ကိုဆရာမကဥဆောင်လုပ်တာပေါ့ကွယ်ဆရာမကခလေးတွေကိုစာရွက်ဖြူလေးတရွက်စီပေးလိုက်တယ်ပြီးတော့ကိုရတဲ့စာရွက်ဖြူလေးပေါ်မှာခရစ်မတ်ရောက်တဲ့အချိန်ထိခရစ်တော်ယေရှုကိုကျေးဇူးတင်တဲ့အကြောင်းအရာလေးတွေရေးပေးရမယ်ဆိုပြီးစာရွက်လေးတွေကိုဝေပေးတဲ့ကွယ်စာရွက်လေးတွေကိုနောက်တနေ့ကျရင်ဆီယာမကိုပြန်ပေးကြရမယ်လို့မှားလိုက်တဲ့နောက်နေ့ကျောင်းမှာပြန်ဆောင်ကြတဲ့အခါကျောင်းသားအတိုင်းကသူတို့ရဲ့စာရွက်ဖြူလေးပေါ်မှာကျေးဇူးတင်တဲ့အချက်တွေတစ်ချက်ပြီးတစ်ချက်ရေးချထားကြတယ်တချို့ဆိုနှစ်ချက်သုံးချက်ရေးတယ်တချို့လဲ5ချက်6ချက်ရေးထားကြတဲ့ကွယ်ကိုကျေးဇူးတင်ချင်တဲ့အချက်တွေအကုန်ရေးချထားတာပေါ့တူလေးတူမလေးတို့ရေဒါပေမဲ့ကိုဇင်းဆိုတဲ့ခလေးလေးတယောက်ဟာသူ့ရဲ့စာရွက်ဖြူလေးမှာဘာစားမှမရေးပဲဆီယာမကိုပြန်ပေးလိုက်တဲ့ကွယ်ဆီယာမကလည်းအံ့ဩသွားတာပေါ့ဘာဖြစ်လို့မရေးတာလဲလို့မေးတော့ကျွန်တော်ကျေးဇူးတင်စရာဘာအချက်မှမရှိဘူးဆီယာမကျွန်တော်ကပြည့်စုံနေပြီလို့ဆီယာမကိုပြန်ပြောလိုက်တဲ့အဲ့ဒီနေ့မှာသူတို့ရဲ့အတန်းထဲမှာကျောင်းသားတစ်လေးတယောက်ရောက်ရှိလာတဲ့ကွယ်ကျောင်းသားတစ်လေးရဲ့အမိကတော့မောင်မိုးလို့ဆိုတဲ့ကျောင်းသားတစ်လေးကအမေအဖေလည်းမရှိပဲအဖွားနဲ့ပဲနေထိုင်ရတဲ့အဖွားကလည်းဆင်းရဲတော့အဝတ်အစားကောင်းကောင်းဝယ်မပေးနိုင်ဘူးပေါ့မောင်မိုးလေးကိုကိုကိုစီကြည့်လိုက်တဲ့အခါမှာပေါင်းပြီကလည်းစုပ်ပြဲနေဖက်နှက်လည်းစုပ်နေအုတ်ထုပ်ကလည်းအစုပ်နဲ့တွေ့တဲ့အခါကိုကိုစင်ကမောင်မိုးလေးကိုသိပ်ပြီးတနာသွားတာပေါ့ကွယ်နောက်ပြီးတော့လဲငါဟာအမေအဖေလဲပြည့်ပြည့်စုံစုံရှိတယ်အဝတ်အစားလဲလှလှပပဝတ်ရတယ်အုတ်ထုပ်လဲအသစ်ကလေးရှိတယ်အဲ့ဒီလိုအရာရာပြည့်စုံနေတာဟာခရစ်တော်ယေရှုဖခင်ကိုပူကျေးဇူးတင်ရမှာဆိုပြီးတွေးတဲ့ကွယ်တူလေးတူမလေးတို့ရေကိုကိုစီဟာသူ့ရဲ့စိတ်ထဲမှာကျေးဇူးတင်စရာအများကြီးတွေ့လာတဲ့ကွယ်ဒါနဲ့ပဲဆီယာမစီကိုမရေတရေသွားပြီးသူ့ရဲ့စာရွက်ဖြူလေးကိုပြန်တောင်းတာပေါ့ဆီယာမကလည်းကိုကိုစီကိုပြန်မေးကြည့်တော့ចောင်းသားတဲ့မောင်မိုးလေးနဲ့မိတ်ဆက်ပေးခြင်းဖြင့်ကိုကိုစီဟာကျေးဇူးတင်စရာတွေအများကြီးတွေ့လာတဲ့အကြောင်းစာရွက်ဖြူမှာလည်းကျေးဇူးတင်စရာအချက်တွေအများကြီးရေးချခြင်းတဲ့အကြောင်းဆီယာမကိုပြောပြတဲ့ကွယ်ဆီယာမလည်းဝမ်းမြောက်စွာစာရွက်ဖြူလေးကိုပြန်ပေးလိုက်တာပေါ့ဆီယာမကဒီလိုပြန်ပေးလိုက်တဲ့ဆိုရင်ပဲကိုကိုစင်လေးဟာသူ့ရဲ့စာရွက်ပေါ်မှာခရစ်တော်ယေရှုကိုကျေးဇူးတင်တဲ့အကြောင်းတွေအချက်အများဆုံးရေးချနိုင်ခဲ့တာပေါ့ကွယ်ကိုကိုစင်ရဲ့အကောင်းဆုံးကျေးဇူးတင်တဲ့အချက်ကခရစ်တော်ယေရှုဟာဖခင်သားတော်ဖြစ်ပေမယ့်ဘဲလင်မြို့မှာရှိတဲ့သင်ငယ်နွမ်းပါနေတဲ့နွားစခွက်ကလေးထဲမှာန
ိတ်ချစွာမွေးဖွားပြီးလောကသားတွေကိုအပြစ်ငရဲမှကယ်တင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ရှိတဲ့အကြောင်းရေးသားထားတဲ့ကွယ်ဒူလေးဒူမလေးတို့လည်းခရစ်တော်မွေးနေ့ကိုရောက်တိုင်းသူငယ်တော်ယေရှုလေးရဲ့နှိတ်ချစွာမွေးဖွားလာတဲ့အကြောင်းတွေကိုပြန်လည်စဉ်းစားပြီးကျေးဇူးတော်ချီးမွမ်းတတ်တဲ့ဖြစ်ပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့ရေ Christmas ပုံပြင်လေးတစ်ပုံဖြစ်တယ်Christmas စာရွက်ဖြူလေးဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူခြင်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါလေကျေးဇူးပြည့်တဲ့လူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တွဋ္ဌရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပေါ်မှာရသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါရယ်ခင်ဗျာ။